အိန္ဒိယနိုင်ငံ New Delhi မြို့တော်မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီး G20 နိုင်ငံတွေရဲ့ထည့်သည့်အစည်းအဝေးအတွင်းဒီ Ukraine ပေါ် Russia ကြီးကျော်စစ်နဲ့ပတ်သက်လို့ဘလို့သဘောတူညီချက်မှမရဘဲပြီးဆုံးသွားပါတယ်ရုရှားပေါ်အပြစ်တင်တဲ့အသုံးအနှုန်း G20 ကြေညာချက်မှာထည့်သွင်းမှာကိုရုရှားနဲ့တရုတ်တို့ကလက်မခံခဲ့ကြပါဘူး။ယူကရိန်းကိုကြီးကြော်စစ်ဆင်နွှဲနေတဲ့ရုရှားနိုင်ငံအပေါ်အရေးယူဆောင်ရွက်တာမျိုးမဟုတ်ဘဲဒီအတိုင်းခွင့်ပြုထားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ G20 ဘေးဘက်မှာကျင်းပတဲ့ Quad အဖွဲ့ဝင်တွေရဲ့အစည်းအဝေးမှာပြောကြားခဲ့ပါတယ်
။ If we allow with impunity Russia to do what it's doing in Ukraine.
Ukraine ကိုဝင်ရောက်တိုက်ခိုက်တဲ့ Russia ကိုအပြစ်ကင်းလို့ခွင့်ပေးထားမယ်ဆိုရင်ဒါဟာကမ္ဘာနေရာအနှံ့မှာရှိတဲ့ကျူးကျော်ရန်လိုသူတွေအပေါ်အလားတူအပြစ်ကလုံငင်းခွင့်ပေးလိုက်မယ်ဆိုတဲ့သတင်းစကားမျိုးပါလိုက်တယ်လို့ဖြစ်လိမ့်မယ်ဆိုပြီးတော့ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကပြောခဲ့တာပါ Quad အဖွဲ့ဝင်တွေဖြစ်တဲ့ American, India, Australia, Japan နိုင်ငံသားရဲ့ဝန်ကြီးတွေရဲ့အစည်းအဝေးမှာ Ukraine ပြည်ပခနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါ